Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်မေလ12ရက်နေ့တောက်ကြနေနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါသမ္မတဒေါ်နယ်ထရမ့်က American FBI အကြီးအကဲကိုသူ့ကိုစုံစမ်းနေမနေမေးမြန်းခဲ့ပါတယ်ပြင်သစ်ရွေးကောက်ပွဲမှာ cyber တိုက်ခိုက်မှုရှိခဲ့တဲ့အတွက် American ကပြင်သစ်ကိုသတိပေးခဲ့ပါတယ် Bangladesh နိုင်ငံမှာအစွန်းအနှိမ်နှင်းမှုဆက်စင်ရဲ့တစ်ခုအတွင်းစစ်သွေးကြွ9ဦးသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမန်ဂျင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာဘာသာရေးအတွင်ဆောင်တဲ့စူပူအကြမ်းဖက်မှုတွေကိုတန်ခါအဖွဲ့အစည်းတချို့ဥဆောင်လှုပ်ရှားတာဟာဗုဒ္ဓတရားတော်နဲ့မညီဘူးလို့ကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ခါတော်များအဖွဲ့ချုပ်ကပြောကြားလိုက်ပါတယ်
။ဘုန်းကြီးမှလို့ရှိရင်သူများအသက်ကိုလည်းမသားကောင်းဘူးသူတို့ဘဝကိုလည်းမညင်သေးကောင်းဘူးဟုတ်လား။အဲ့တော့အဲ့ဒီလိုမြန်မာပြည်ဟောတဲ့ဥစ္စာရှိနေတာနဲ့ဘုန်းကြီးတွေကလူအလုပ်တွေလုပ်နေဆိုလို့ရှိရင်မကောင်းဘူး။
ဒါကတော့ဆရာတော်ဦးကောဝိဒါကမိန့်ကြားသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံတင်ပြပေးဖို့ရှိပါတယ်။ဒါအပြင်မင်္ဂလာတောင်ညွတ်အကျန်းဖက်စူပူမှုနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးရဲ့အမြင်သဘောထားတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျန်းမာရေးကဏ္ဍအပါအဝင်အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်စုမြတ်မွန်တို့ကပြောပြပါအောင်ရှင်။
American သမ္မတ Donald Trump ကသူ့ကိုစုံစမ်းစစ်ဆေးမှုလုပ်နေတာရှိမရှိ FBI ကို Federal စုံစမ်းစစ်ဆေးဌာနအကြီးအကဲ James Comey ကိုမေးမြန်းခဲ့တယ်လို့ကြက်သပတေးနေမှာပြောကြားခဲ့ပါတယ်။ Mr. Comey ကိုသမ္မတ Trump ကအင်ကာနေ့မှာအလုပ်ဖြုတ်ပစ်ခဲ့တာကနေနိုင်ငံရေးမုံနယ်တစ်ခုပေါ်ပေါက်လာစေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာတွေရှိလာနိုင်မလားဆိုပြီးစိုးရိမ်မှုတွေလည်းတိုးလာခဲ့ပါတယ်။သမ္မတ Trump ကသူ့ကိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာရှိမရှိသူစုံစမ်းစစ်ဆေးမှုခံနေရပြီလားဆိုတာကိုသိချင်တဲ့အတွက် FBI ညွှန်ကြားမှု Mr. Comey ကိုမေးခဲ့ရမှာ Mr. Comey ကစုံစမ်းနေတာမရှိပါဘူးလို့ဖြေကြားခဲ့ကြောင်း NPC ရုပ်သံမေးမြန်းခန်းမှာပြောပါတယ်ရုရှားစစ်အုပ်နဲ့ပတ်သက်မှုတွေရှိမရှိနဲ့သူ့ရဲ့2016ရွေးကောက်ပွဲမဲဆွဲခြင်းကာလကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းမှုတွေလုပ်နေတော့မှာပဲ Mr. Comey ရဲ့ကြမ်းတစ်ဆာကျင်းဆုံမှုမေးမြန်းရမှာလဲသမ္မတကသူ့ကိုစုံစမ်းမှုတွေလုပ်မနေကြောင်းထပ်ပြီးပြောကြားခဲ့တာပါသမ္မတကိုစုံစမ်းနေမနေ FBI ကိုမေးမြန်းတာပါဝင်ဘောင်ကျော်ပြီးမလုံတက်ပါဘူးလို့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ Washington အခြေစိုက် James Madison Project အဖွဲ့အကြီးကဲ Bradley Moss ကသမ္မတကိုဝေဖန်ပါတယ်ဒါပေမဲ့ဒါတရားဝင်မှုရှိမရှိတော့အပြောအခက်တယ်လို့ဆိုပါတယ်
ပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲကာလအတွင်းပြင်သစ်အင်တာနက်ကွန်ရက်တွေကိုရုရှားကထိုးဖောက်ခိုးဝင်ခဲ့တယ်ဆိုတာပြင်သစ်တာဝန်ရှိသူတွေကိုကြိုတင်အသိပေးခဲ့တယ်လို့အမေရိကန်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်ပြင်သစ်ရွေးကောက်ပွဲကာလအထူးသဖြင့်ဒုတိယအကြော့သမ္မတရွေးကောက်ပွဲမလုပ်ခင်သတင်းပတ်တွေမှာရုရှားရဲ့အွန်လိုင်းပေါ်မှာဖောက်ထွင်းခိုးဝေမှုတွေတိတိတတ်တာရှိခဲ့တာကိုပြင်သစ်လုံခြုံရေးတာဝန်ရှိသူတွေကိုအသိပေးခဲ့တယ်လို့အမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးရေဒတ်ဗိုလ်ချုပ်ကြီး Mike Rogers ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာထွက်ဆိုသွားခဲ့တာပါပြင်သစ်တာဝန်ရှိသူတွေကစိုက်ဘာတိုက်ခိုက်မှုခံရတယ်ဆိုတာလူသိရှင်ကြားထုတ်ဖော်မပြောခင်တည်းကအမေရိကန်ကသတိပေးခဲ့တာဖြစ်တယ်လို့သူကပြောပါတယ်အဲ့ဒီအချိန်ကသမ္မတလောင်းအမန်နီယယ်မက်ခရွန်ရဲ့မဲဆွယ်စည်းရုံးတဲ့ website တွေအပေါ်စိုက်ဘာတိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်မှာမှန်ကန်ပုံမရတဲ့အချက်တွေအပါအဝင်အချက်အလက်အမြောက်အများလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တယ်လို့ပြင်သစ်ရွေးကောက်ပွဲကော်မရှင်ကစနေနေ့တုန်းကပြောကြားခဲ့ပါတယ်။တနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ Mr. Macron နဲ့ Marie Le Pen တို့ကြားဒုတိယအကြော့သမ္မတရွေးကောက်ပွဲမလုပ်ခင်36နာရီအလိုမှာအခုလိုအချက်လက်တွေခိုးယူပြီးတော့ online ပေါ်မှာဖြန့်ဝေခံရတာပါထွက်ပေါ်လာတဲ့အချက်လက်တွေက Mr. Macron နဲ့သူ့ရဲ့ CEO ရဲ့ manager တွေရဲ့ email account တွေနဲ့ computer စနစ်တွေတဲကိုခိုးဝင်ပြီးရယူခဲ့တာဖြစ်ပုံရတယ်လို့ပြင်သစ်ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်နိုင်ငံခြားရွေးကောက်ပွဲတွေကိုဝင်ရောက်နှောက်ယှက်ဖို့ရည်ရွယ်ချက်နဲ့ cyber တိုက်ခိုက်မှုတွေလုပ်နေတယ်ဆိုတဲ့ဆွဆွဲမှုတွေကိုရုရှားကတော့ငြင်းဆန်နေပါတယ်ရှင်
American ကထောက်ခံပံ့ပိုးပေးနေတဲ့ SDF Syria Democratic တပ်ဦးအဖွဲ့ဟာ IS အကြမ်းဖက်အဖွဲ့ရဲ့မြို့တော်အဖြစ်သတ်မှတ်ထားတဲ့ Raqqa ကိုတွားပြီးမတိုက်ခင်မှာပဲ Tabqa မြို့က IS စစ်သွေးကြော်တွေကိုတိုက်ခိုက်အောင်နိုင်ခဲ့ပြီးအဓိကနေရာတစ်ခုဖြစ်တဲ့ Tabqa Yekata ကိုသိမ်းပိုက်နိုင်ခဲ့ပါတယ် SDF တပ်ဖွဲ့ဟာတိုင်းဒေသပေါင်းစုံပါတဲ့အဖွဲ့ဖြစ်ပြီးသူတို့ထဲမှာ Cuts တိုက်ခိုက်ရေးသမားတွေနဲ့ SAC Syria Arab ညွန်ပေါင်းအဖွဲ့တွေလည်းပါပါတယ်သူတို့ဟာ Raqqa အနောက်ဖက် ကီလို40လောက်ကွာမှရှိတဲ့တပ်ကမှာ IS အဖွဲ့နဲ့သတင်းပတ်ပေါင်းများစွာတိုက်ခိုက်နေတာဖြစ်ပြီး American အထူးတပ်ဖွဲ့အကြံပေးတွေနဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီကိုယူပြီးတိုက်နေတာပါ။ဒါဟာ IS တွေကိုတိုက်နေတဲ့မြေပြင်တပ်ဖွဲ့တွေဖြစ်တဲ့ SCC နဲ့ SDF တို့ရဲ့အောင်ပွဲလို့ American ဗဟိုကုတ်ကဲရေးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီတိုက်ပွဲမှာဖမ်းမိတဲ့ IS စစ်သွေးချက်80လောက်က SDF အဖွဲ့တောင်းဆိုချက်ဖြစ်တဲ့ရေကာတာတဝိုက်ထောင်ထားတဲ့ဘုံတွေဖယ်ရှားပေးရင်လက်နက်ချရင်းနဲ့တပ်ကကလည်းကြံတိုက်ခိုက်သူအလုံးဖယ်ရှားပေးရတွေကိုသဘောတူလက်ခံခဲ့တယ်လို့လည်းအရှိလေပိုင်းဒေတာအမေရိကန်တပ်ဖွဲ့ကုတ်ကဲနေတဲ့ဗဟိုကုတ်ကဲအဖွဲ့ကပြောပါတယ်
။ဂျွန်လကြရင်ပြည်သက်နိုင်ငံမှာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲမှာဝင်ပြိုင်ကြမယ်အမတ်လောင်း428ယောက်စီးရင်ကိုသမ္မတအဖြစ်ရွေးခံထားရတဲ့အမန်နီယယ်မက်ခရွန်ကပါတီကထုတ်ပြန်ကြေညာလိုက်ပါတယ်။ရှေ့သို့ချီလို့အဓိပ္ပာယ်ရတဲ့ On March ပါတီအတွက်ရွေးကောက်ပွဲဝင်ကြမယ်အမတ်လောင်း95ရာခိုင်နှုန်းဟာလက်ရှိလွှတ်တော်ထဲမှာရှိနေကြသူတွေမဟုတ်ဘူးလို့ပါတီအတွင်းရေးမှူးချုပ် Richard Farren ကသတင်းတောက်တွေကိုကြာသာရေးနေကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲဝင်ကြမယ် On March ပါတီအမတ်လောင်းတို့ရဲ့ပြည်မြအသက်က46နှစ်ဖြစ်ပြီးအဲ့ဒီထဲမှာအမျိုးသမီးအရေးအတွက်ထပ်ဝက်လောက်ပါတဲ့အပြင်ကျောင်းသူကျောင်းသားတွေအလုတ်လက်မဲ့တွေလည်းပါဝင်ပါတယ်။ရှေးလာလွှတ်တော်ရွေးကောက်ပွဲမှာအောက်လွှတ်တော်အမတ်989နေရာလုံးအတွက်ရွေးကောက်မှာမို့သူတို့ပါတီအနေနဲ့နောက်ထပ်အမတ်လောင်း100လောက်လိုနေပါသေးတယ်။ဂျာတာရီနီကထုတ်ပြန်တဲ့စာရင်းထဲမှာမစ္စတာမက်ခရွန်ပါတီအတွက်ရွေးကောက်ပွဲဝင်ဖို့ကန့်လန့်ခဲ့တဲ့ဝင်ကြီးချုပ်ဟောင်းမန်နယ်ဝယ်လ်ဗောက်စ်အမည်တော့မပါဝင်ပါဘူးမစ္စတာဗောက်စ်အနေနဲ့လွှတ်တော်တက်တန်း3ခုမှတာဝန်ထမ်းပြီးဖြစ်လို့သူ့ရဲ့ကမ်းလှမ်းချက်ကိုလက်မခံတာလို့မစ္စတာဖရန်ကပြောကြားခဲ့ပါတယ်မေလ9ရက်နေ့ကသမ္မတရွေးကောက်ပွဲမှာပြင်သစ်မှာအခြေခံနေတဲ့နိုင်ငံရေးစနစ်ကိုပြောင်းလဲမယ်ဆိုတဲ့ကတိနဲ့နိုင်ငံရေးတက်တန်းနှုတဲ့အလယ်အလတ်ဝါဒီအမန်နယ်ဝယ်မက်ခရွန်အနိုင်ရခဲ့တာဖြစ်ပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကိုရောက်နေတဲ့ American အောက်လွှတ်တော်က Democratic Party ခေါင်းဆောင် Nancy Pelosi ဦးဆောင်တဲ့ပါတီကြီးနှစ်ဆလုံးကလွှတ်တော်ကိုယ်စားလှယ်ရေးဟာစစ်တပ်ရင်းတွေကအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Delhi မြို့မှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ဒေသရင်းလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ခေါင်းဆောင်တို့ကနိုင်ငံပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်ချင်းချောက်မှုတွေကမ္ဘာကြီးပုံနှဲမှုဆန်ရအပြင်တိဘက်အရေးပါပါဝင်တဲ့လူခွေးဆန်ကိစ္စရပ်တွေအတွက်အမြင့်ချင်းဖလှယ်ခဲ့ကြပါတယ်။တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမားကိုဒရမ်ဆလာမားနေခွင့်ပြုပြီးအိန္ဒိယမှာနေထိုင်တဲ့တိဘက်တွေကိုထောက်ခံမှုပေးနေတဲ့အိန္ဒိယအစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်တယ်လို့အိန္ဒိယထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံမှာအမေရိကန်လွှတ်တော်ကိုယ်စားလှယ်ဖွဲ့ကပြောကြားခဲ့ကြောင်းမစ္စပလိုစီကပြောပါတယ်။အိန္ဒိယကိုရောက်ချင်မှာသူတို့အဖွဲ့ကတိဘက်ဖုန်းတော်ကြီးဒလိုင်လာမားကိုတွားရောက်ပြီးဂါရဝပြုမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့တိဘက်အရေးကိုထောက်ခံကြောင်းလည်းပြောကြားခဲ့တာပါ။တိဘက်အစိုးရကတိဘက်တွေရဲ့ဘာသာရင်ကျင်းမှုနဲ့ဘာသာစကားဖြစ်ဖြစ်ဖို့အတွက်ရက်စစ်တဲ့နည်းတွေတောင်းနေတဲ့စိန်ခေါ်မှုတွေနဲ့အတူလက်တွဲပြီးရင်ဆိုင်မှာဖြစ်ကြောင်းလည်းမစ္စပလိုစီကပြောပါတယ်။တိဘက်ဒေတာအတွက်စစ်မှန်တဲ့ကိုပိုင်းအုပ်ချုပ်ရေးရစီဖို့တိဘက်ခေါင်းဆောင်တွေနဲ့တရုတ်ခေါင်းဆောင်တွေကြားမတူကွဲပြားနေတဲ့ကွန်ဟားမှုနည်းလာဖို့လိုအပ်တယ်လို့လည်းပြောပါတယ်။တရုတ်ဆိုအကဒလိုင်လာမားကိုတိဘက်လူမျိုးရေးလုံနေတဲ့အန်ရကြီးတဲ့ခွဲထွက်ရေးဓမ္မဖြစ်ရှုမြင်ပေမဲ့တိဘက်ခေါင်းဆောင်ကတော့တရုတ်ပြည်မနဲ့ခွဲထွက်ဖို့မလိုလားပါဘူး။
ဖိလစ်ပိုင်နဲ့တရုတ်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲကကျွန်းတစ်ခုပေါ်ကိုဖိလစ်ပိုင်ကတပ်ဖွဲ့တွေနဲ့ရန်နိယားတွေကိုစတင်ပို့ဆောင်နေပါတယ်။ကျွန်းပေါ်မှာလေရင်ပြေးလမ်းတိုးချဲ့ဖို့အပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေဖိလစ်ပိုင်ကစတင်ဖို့ပြင်ဆင်နေချိန်မှာအခုလိုပို့ဆောင်နေတာဖြစ်ပါတယ်။ပယ်ကာဆာကျွန်းပေါ်ကိုတပ်သားတွေနဲ့ကနဦးထောက်ပို့ပစ္စည်းတွေပြီးခဲ့တဲ့သတင်းပတ်ထဲမှာပို့ဆောင်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အနောက်ပိုင်းတိုင်းတပ်မှူးကြီးရာဦးဒယ်ရိုဆာရီယိုက AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အငင်းပွားနေတဲ့ကျွန်းပေါ်မှာလေရင်ပြင်းလန်းကိုတိုးချဲ့ဖို့နဲ့တင်မောချင်းတစ်ခုဆောက်လုပ်ဖို့အပါအဝင်ဆောက်လုပ်ရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ32သန်းနဲ့ညီမျှတဲ့ဘဏ္ဍာငွေရထားတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေရဲ့အပြောကို RT Online သတင်းတစ်ခုထဲမှဖော်ပြထားပါတယ်။ဒီလိုဆောက်လုပ်မှုတွေဟာတရားမဝင်ဘူးလို့ဆိုပြီးကျွန်းပေါ်မှာဆောက်လုပ်ရေးလုပ်ငန်းတွေမလုပ်ဖို့ဖိလစ်ပိုင်ဆိုင်ရာတရုတ်တန်အမတ်ကြီးကဒီလအစောပိုင်းတုန်းကသတိပေးခဲ့ပါတယ်။တရုတ်တို့ကလည်းပိုင်ဆိုင်တယ်လို့ပြောနေတဲ့ဘက်ကာဆာကျွန်းပေါ်မှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ငါးဖမ်းသမားတွေရှိနေတာဆယ်စုနှစ်နဲ့ချီရှိနေပါပြီ။ဖိလစ်ပိုင်တပ်တွေစီကိုဖိလစ်ပိုင်စစ်တပ်အကြီးအကဲတွေပြီးခဲ့တဲ့လတုန်းကတွားရောက်ခဲ့တော့ကလည်းတရုတ်တို့ကကန့်ကွက်ခဲ့ပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်အနောက်မြောက်ပိုင်းဒေသမှာအစွန်းအောက်ဖွဲ့တွေကိုချိန်မုန်းတဲ့စစ်စင်ရဲတစ်ခုအတွင်းဘင်္ဂလားဒေ့ရှ်ရဲတွေကအင်ဂျင်ကိုဝင်ရောက်စီးနှင်မှုမှာစစ်သေးကြ9ဦးနဲ့မိတပ်သမား2ဦးတေဆုံးခဲ့ရပါတယ်။အင်းထဲမှာရှိတဲ့ပောက်ကွဲစီတဲ့ပစ္စည်းတွေမှာပောက်ကွဲအောင်ရေးဖြန့်နေတဲ့မိတပ်သမားကိုအင်ပြင်မှာရှိတဲ့စစ်သေးကြအနည်းဆုံး2ယောက်လောက်ကဓာတ်နဲ့ထိုးတဲ့အတွက်မိတပ်သမားတေဆုံးသွားခဲ့တယ်လို့ဒေသရဲတအုပ်ကပြောပါတယ်။တ냐လုံးဝိုင်းထားတဲ့အင်ဒီယာတန်လျာရှိသူတွေကစတင်ပစ်ခတ်ခဲ့တာမို့ရဲကပြန်လည်ပစ်ခတ်ခဲ့ကြောင်းနဲ့တန်လျာရှိသူတွေတဲကသူကအသေးခံဘုံခွဲအင်ကြီးဝစ်ဆင်ထားပြီးသူ့ရဲ့အသေးခံဘုံခွဲမှုကြောင့်9ဦးတေဆုံးခဲ့တယ်လို့ပြောပါတယ်။ကလေးငယ်နှုနဲ့သူတို့ရဲ့အမေကတော့အိမ်ပြန်ထွက်လာပြီးအဖမ်းခံခဲ့တာပါ။ချက်တပရင်းနေစီးနှမှုဟာထောင်လိုင်းရဲ့တရင်ရခဲ့လို့လှုပ်ဆောင်လာဖြစ်ကြောင်းရဲကပြောပါတယ်။ Direct from Washington The
Voice of America The VOA ဒေါက်ကမြတ်တဲ့မဆုမြတ်မွန်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့မေလ9ရက်နေ့ကရန်ကုန်မင်္ဂလာတောင်ညွတ်မှာဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယယ်ရဲ့သဘောထားအမြင်ကိုနားဆင်ရအောင်ပါ။ရန်ကုန် VOA ရုံးခွဲကိုရောက်နေတဲ့ကိုကျော်ကျော်သိန်းကသံမတ်ကြီးကိုတွေ့ဆုံမေးမြန်းရမှာသူကအခုလိုစပြောပါဗျာ
။ Sure. First I'd say thatThe only information I have is what I've read in press reports, so I certainly don't have all the facts.
To me, ထမဆုံးပြောချင်တာကဒီဖြစ်ရနဲ့ပတ်သက်ပြီးတော့စာနာစင်းသတင်းမီဒီယာတွေကနေကျွန်တော်သိရတာပါ။ဆိုတော့ကျွန်တော်မှာအချက်လက်အားလုံးမရှိပါဘူး။ကျွန်တော်တို့တော့ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပါပဲ။ဒီဖြစ်ရပဲဖြစ်ဖြစ်အလားတူဘယ်လိုဖြစ်ရမျိုးပဲဖြစ်ဖြစ်ဥပဒေကိုမျှမျှတတကျင့်သုံးရမယ်လို့ကျွန်တော်ထင်ပါတယ်။တရားမဝင်လို့ရဒါမှမဟုတ်တရားမဝင်ကိစ္စတွေရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတွေအနေနဲ့စိုးရိမ်ချက်ရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်။ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလုပ်ဆောင်နိုင်ပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကအရေးယူရမှာပါ။သတင်းတွေမှာပါတာကိုအခြေခံပြောရမယ်ဆိုရင်အရက်သားတွေကဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ဖြစ်နိုင်ချေရာဇဝတ်မှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနိုင်ပါတယ်။ဆိုရင်စရာအများကြီးရှိပါတယ်။ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုဆိုရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်။တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်။ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
။မြန်မာနိုင်ငံထက်ဒီမိုကရေစီအတွက်ကြုံပိုများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗျာ။
Well, first of all, I'd say no country, including the United States, is perfect. We all have mistakes and failures.
American Bowen, ဘယ်နိုင်ငံမှာမှပြည့်ပြည့်စုံအောင်ကောင်းမွန်တယ်ဆိုတာမရှိပါဘူး။အားလုံးမှာအမှားယွင်းနေတဲ့ဆုံးရှုံးမှုတွေရှိပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဘာဖြစ်မလဲဆိုတော့ပြဿနာတချို့ရှိနေတယ်လို့အရသားတချို့ကဖော်ထုတ်လာမယ်ဆိုရင်ရဲတပ်ဖွဲ့ကလည်းကြိုးကြောင်းခံလုံတယ်လို့ယူဆတယ်ဆိုရင်အရေးယူလှုပ်ဆောင်အောင်မှာပါ။အရသားတွေပါအတူလိုက်ပါပြီးတော့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူး။ဒါကတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဥပဒေစိုးမိုးရေးပိုင်းလှုပ်ဆောင်ချိန်မှာအရသားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူး။ဒါဟာလူမှုအဝန်းဝိုင်းတွေကြားနိုင်ငံသားတွေကြားမှာရုံးရင်းစံကတ်အခြေအနေမျိုးဖြစ်လာနိုင်ခြေကိုရှောင်ရှားတဲ့နှီးပါပဲ။ဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်ဖို့တိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရသားတွေဓာတ်ရိုက်ပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်လေခင်ဗျာ
We're doing some assistance and training of police we're working in support of some of the rule of law
ကျွန်တော်တို့စူးစမ်းနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်အစိုးရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူအဖွဲ့အစည်းအနေနဲ့တို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စည်းကျင်တယ်တရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်တယ်ဆိုတာတွေကိုသိရှိနားလည်လာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတဲ့ချို့ကလူတွေအနေနဲ့လေလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်။တခြားနိုင်ငံတွေကအတွေ့အကြုံတွေကိုသိခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြတယ်ဆိုတာမြင်လာမယ်လို့မျှော်လင့်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်။ကူညီလဲကူညီနေပါတယ်။ဆက်ပြီးတော့လည်းကူညီသွားပါမယ်။
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcial ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းခဲ့တာပါအခုလိုဘာသာရေးအသွင်ဆောင်တဲ့စုပုအကြမ်းဖက်မှုတွေဖြစ်အောင်တန်ခါအဖွဲ့အစည်းတချို့ဥဆောင်လှုပ်ရှားနေတာဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်နိုင်ငံတကာအတိုင်းဝိုင်းမှာလည်းမြန်မာတန်ခါတော်တွေရဲ့ပုံရိပ်ဟာကျဆင်းနေကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ခါတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ကမိန့်ကြားပါတယ်ဒါပြင်အခုလိုဥပဒေမဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေအတွက်အကာအကွယ်မဲ့လာနေကြောင်းအမေရိကန်ပြည်ထောင်စုရောက်မြန်မာမွတ်စလင်တိုင်းဝိုင်းကလည်းပြောပါရယ်ဆက်ပြီးတော့နားဆင်ပါရှင်ရန်ကုန်မင်္ဂလာတောင်ညွတ်မြို့နယ်တွင်စူပူအကြမ်းဖက်မှုမှာအထက်ကျူးလွန်သူတွေလို့ဆွဆွဲခံထားရတဲ့မြို့ချစ်ရဟန်းပြူများတမကဥဆောင်တဲ့အမျိုးသားရေးအင်အားစုဆိုသူတွေဟာမနေ့ကြာသပတေးနေ့ကရန်ကုန်ကြောက်တရားမြို့နယ် City Star Hotel မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါရယ်အဲ့ဒီမှာသူတို့တန်ခါတော်တွေအနေနဲ့တန်ခါအလုပ်ကိုမလုပ်ဘဲအုပ်ချုပ်ရေးနဲ့တရားရေးမှာဝင်ရောက်လုပ်ကင်ပေးနေတာဖြစ်ပြီးအစွန်းရောက်အကြမ်းဖက်တာမဟုတ်ဘူးလို့မြို့ချစ်ရဟန်းပြူများတပ်မကအတွင်းရေးမှူးဦးသူစိတ်တကမိန့်ကြားခဲ့ပါတယ်။မေလ9ရက်နေ့ညကဦးသူစိတ်တဦးဆောင်တဲ့အဖွဲ့ဟာမင်္ဂလာတောင်ညွတ်မြို့နယ်မွတ်စလင်မိသားစုတွေနေထိုင်တဲ့တိုက်ခန်းတွေမှာတရားမဝင်နေထိုင်သူတွေရှိတယ်ဆိုပြီးရဲနဲ့လာဝကအာဏာပိုင်တွေကိုခေါ်ဆောင်ပြီးအတင်းဝင်ရောက်ရှာဖွေခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေမဲ့နေထိုင်သူတွေကိုမတွေ့ရှိရဘူးလို့အာဏာပိုင်တွေကရှင်းပြပြီးတဲ့နောက်မှာတော့အဲ့ဒီအုပ်စုဟာစူပူအကြမ်းဖက်မှုကိုစတင်ခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါရယ်အခုလိုမျိုးမျိုးချစ်တန်ဃာတော်တွေရဲ့လုပ်ရက်ဟာဗုဒ္ဓတရားတော်နဲ့မညီတဲ့အပြင်နိုင်ငံတကာမှာလည်းမြန်မာတန်ဃာတော်တွေရဲ့ဂုဏ်သိက္ခာထိခိုက်လာကြောင်းကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်ဦးကောဝီဒါကမိန့်ကြားပါရယ်
သောသာစုကြည်ဥဆောင်တဲ့အစိုးရကိုအကြမ်းတည်းဖြစ်အောင်လုပ်နေတယ်လို့မြင်ပါတယ်။နောက်ကလက်မဲကြီးတွေရှိနေတယ်။လက်မဲကြီးနှစ်ခုကနေပြီးတော့သူတို့ကင်တွင်ထားတယ်လို့ထင်တယ်။ဘုန်းကြီးဆိုရင်မြတ်စွာဘုရားဟောထားတာပဲ။နာဟိပပစီတော်ပြုပဂါတိ။နာသမနောဟောတိဗြဟ္မဝိဟေထေရံတော်ဆိုမြတ်စွာဘုရားဟောထားတယ်။ဘုန်းကြီးမှန်လို့ရှိရင်သူများအသက်ကိုလည်းမသတ်ကောင်းဘူး။သူတို့ဘာကိုလည်းမငင်းသေးကောင်းဘူး။ဟုတ်လား။အဲ့တော့အဲ့ဒီလိုမြတ်စွာဘုရားဟောတဲ့ဥစ္စာရှိနေတာနဲ့ဘုန်းကြီးတွေကလူလုံးတွေလုံးနေဆိုလို့ရှင်မကောင်းဘူးသူကတကဘာလုံးနဲ့ဆက်ဆံနေတာနော်အမြင့်ကြီးလေးနဲ့သွားမလို့နဲ့ငါတို့ဘာလို့ပဲညာလို့မသိသွားမလို့နဲ့ဘုန်းကြီးတွေပုံရိပ်ကထိထိသေးသွားပြီသေးသွားတော့နော်ဘုန်းကြီးတွေရှိခိုးကျင်တယ်လို့တော့ရှိမှာမဟုတ်တော့ဘူးအဲ့လိုလုံးလေးလေးသာသနာတော်ပုံရိပ်ကပြည့်ရင်းလေးလေးဟုတ်လားအဲ့ဒါတွေဘုန်းတော်ပြောချင်ပါတယ်
ဒါအပြင်စူပူအကျန်းဖက်သူတွေကိုထိထိရောက်ရောက်ဖမ်းဆီးအရေးယူဖို့တက်မတော်လက်အောက်မှာရှိနေတဲ့ပြည်ထဲရေးမှာတာဝန်အရှိဆုံးဖြစ်ကြောင်းဆရာတော်ကဆက်ပြီးမိန့်ကြားပါတယ်
။ဒီကိစ္စမှာဒေါသစုကြည်တို့အစိုးရအဖွဲ့ထဲမှာလည်းတိုင်းပြည်တစ်ခုမှာအစိုးရအဖွဲ့မှာအလွန်မတန်မှအရေးကြီးတဲ့ပြည်ထဲရေးဌာနဆိုတာမရှိဘူး။ပြည်ထဲရေးဌာနမရှိဘူးနဲ့ဒကမကြီးဒေါသစုကြည်တို့အစိုးရအုပ်ချုပ်နေတာကိုလည်းဖုံးလဲအောင်အောင်မိတယ်။သူတို့ဘယ်လိုအုပ်ချုပ်နေသလဲ။သူတို့ရဲ့တို့ရေးတော့မှမရှိဘူးလို့ပြောရမယ်
မြန်မာနိုင်ငံမှာဘာသာရေးအသွင်ဆောင်တဲ့စူပူအကြမ်းဖက်မှုတွေဖြစ်လာတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာမှရောက်နေတဲ့မြန်မာမွတ်စလင်အတိုင်းဝိုင်းကလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်အဝေးရောက်88ကျောင်းသားဟောင်းလည်းဖြစ်မြန်မာမွတ်စလင်ကျောင်းသားဖြစ်တဲ့ကိုနေမင်းတာကဒီအခြေအနေတွေနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဒါကဘာလဲဆိုတော့ဗုဒ္ဓဘာသာစင်စစ်တွေယဟန်တန်ကတွေလုပ်တဲ့အလုပ်မဟုတ်ပါဘူးခင်ဗျာဒါတွေကအာနာရှင်ရဲ့ဇပားတွေအာနာရှင်ကျွေးမွေးထားတဲ့လူတွေအာနာရှင်နဲ့အဆက်အသွယ်ရှိတဲ့လူတွေကနေပြီးတော့လောက်တာကိုမြဝါထင်နေဟိုကျွန်တော်တို့မြင်နေရပါတယ်မြင်ရတာနဲ့လည်းကျွန်တော်တို့ဟုတ်လားကာကွယ်ပေးမှုတွေမလုပ်နိုင်ပါဘူ
းအဲ့တော့ကာကွယ်ပေးမှုတွေမလုပ်နိုင်ပါဘူးဆိုတဲ့အပိုင်းမှာပေါ့နော်အခုဒီမှာအဲ့ဒါနဲ့မေးချင်တာအဲ့တော့အစိုးရရဲ့ကင်တွယ်ပုံကဘယ်လိုမြင်လဲရှင
်ဟို NLD ကိုအမျိုးသားဒီမိုကရေစီအဖွဲ့ကိုကျွန်တော်တို့ကအပြစ်ပြောလို့မရပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့မျက်မြင်ကိုတွေ့ပါပဲဗျာ2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံနော်ဒေါ်အောင်ဆန်းစုကြည်ကိုဖမ်းလိုက်လွှတ်လိုက်နဲ့နော်ကျွန်တော်တို့ရဲ့ဘဝတန်လျာတစ်လျှောက်လုံးမှာဒုက္ခအလီလီကျွန်တော်တို့မြင်တွေ့ရပါတယ်အခုလည်းနော် NLC ရဲ့လုံနိုင်ပိုင်ကင်နိုင်ခွင့်ကိုကျွန်တော်တို့မြင်ပါတယ်နော် lawfully ကိုလုပ်ပေမဲ့ကျွန်တော်တို့ပြည်ထဲရေးမှာအရေးကြီးပါတယ်နိုင်ငံရဲ့ပြည်ထဲရေးဟာပြည်သူရဲဟာနော်ဒါအစိုးရရဲ့ဒီအစိုးရရဲ့လက်အောက်မှာရှိတင်ပါတယ်ကာလုံရဲ့လက်အောက်မှာမရှိတင်ပါဘူ
းမြန်မာနိုင်ငံသားမွတ်စလင်တွေအနေနဲ့လည်းနောက်ွယ်မှာစူပူအကြမ်းဖက်မှုဖြစ်လာအောင်ဖန်တီးနေသူတွေရှိနေတယ်ဆိုတာကိုသိရှိပြီးဒေါ်အောင်ဆန်းစုကြည်အစိုးရနဲ့ပူးပေါင်းလက်တွဲဆောင်ရွက်ကြဖို့လိုတယ်လို့လည်းကိုနေမင်းတာကပြောပါတယ် မေလ၉ရက်နေ့ကရန်ကုန်မင်္ဂလာတောင်ညွတ်မြို့နယ်မှာဖြစ်ခဲ့တဲ့စူပူအကြမ်းဖက်မှုကိုအဓိကဦးဆောင်ခဲ့ကြတဲ့မြို့ချစ်ရဟန်းမြို့များတမကအတွင်ရေးမှူးဦးသူစိတ်တာအဖွဲ့ဝင်ဥပညာဝန်သားစတဲ့တန်ဃာရော2ပါးအပါအဝင်မြို့ချစ်အင်အားစုဆိုသူတွေဖြစ်တဲ့ကိုလတ်နဲ့ဇနီးဖြစ်သူမတ်အောင်တင်လင်းထိုက်တင်ထေးအောင်နဲ့မြတ်ဖုံးမူစုစုပေါင်း9ဦးကိုမင်္ဂလာတောင်ညွတ်မြို့နယ်ရဲတပ်ဖွဲ့ကပုံမှန်905ကငယ်ညင်းဆောင်34စူပူအောင်သွေးထိုးလှုံ့ဆော်မှုနဲ့မနေ့ကဖန်ဝင်ရန်ထုတ်လိုက်ပါရရှင်အခုတော့တောင်သူတထောင်ကျော်ဆန္ဒပြခဲ့တဲ့သတင်းကိုပြောပြမှာပါမန္တလေးတိုင်းဒေသကြီးမြင်းကြံခရိုင်ကဘိုးဘွားစင်ဆက်လုတ်ကင်စားတောက်တဲ့မြေတွေကိုမန္တလေးတိုင်းအစိုးရအဖွဲ့ကနေပြီးတော့မြေနုကျွန်းအဖြစ်သတ်မှတ်တာကိုကန့်ကွက်ကြောင်းတောင်သူတထောင်ကျော်ကမနေ့ကဆန္ဒပြခဲ့ကြပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်အောင်မြေတာဇံမြို့နယ်ဆန္ဒမူနီဖျားရှိကနေဆန္ဒထုတ်ဖော်ခဲ့ကြတဲ့တောင်သူတွေဟာစိုက်ပျိုးရေးမွေးမြူရေးနဲ့စေမျောင်းဝန်ကြီးဌာနကတတ်မှတ်လိုက်တဲ့မြေနှုတ်ကျွန်းကိစ္စကိုကန့်ကွက်ခဲ့ကြတာပါတောင်သူတွေမြေယာဆုံးရှုံးရတဲ့အခြေအနေတွေကြောင့်တောင်သူတွေကိုဥဆောင်ပြီးဥပဒေကြောင်းအရကောတောင်သူတွေကိုကူညီတဲ့အနေနဲ့ကောဆန္ဒပြမှုမှာဥဆောင်ပါဝင်ခဲ့တဲ့ရှင်းနေကြီးဥဇော်ဝင်းကတောင်သူတွေဆန္ဒပြရတဲ့အခြေအနေတွေကိုအခုလိုပြောပြပါဗျ။အ
ဲ့ဒါကဒီတောင်သူတွေလက်ရှိခါဆိုင်ကျွန်းနေတဲ့လက်နောက်လက်ရင်ဓမ္မဦးကျမြေတွေကိုအဲ့ဒီဝင်းကြီးကမြင်းလူကျွန်းမြေဆိုပြီးတော့တတ်မှတ်လိုက်လို့အဲ့ဒါကိုမတင်နှက်ပြီးတော့တောင်သူတွေဆန္ဒပြတာပါ။သူတို့ကလက်နောက်လက်ရင်တွေလေငကိုကလေးကတားစင်ကြီးစက်ဆိုင်ကျွန်းလာတဲ့မြေတွေလေ။အဲ့ဒါမြင်းလူကျွန်းမြေဆိုတာကတော့သမီးတို့သိတဲ့အတိုင်းပဲလေ။ဒါတွေကတစ်နှစ်မှတစ်ချိန်ပေါ်တဲ့မြေတွေလေ။
ဟုတ်ကဲ
့မိုးရသည်မှာရေတွေတက်တက်ကြီးတယ်ဆောင်းရသည်ကပြန်ကြပြီးဆောင်းတဲ့လွင်မှာအဲ့ဒီမြင်းလူကျွန်းတွေပေါ်လာပြီးတော့အဲ့ဒီမြင်းလူကျွန်းတွေဟာဟိုဘက်ရွာဒီဘက်ရွာအနှက်ကြမဲနဲ့ခွဲဆိုင်ကြတယ်အဲ့ဒါကဒီမြစ်တွေချောင်းနေတဲ့မှာပေါ်တဲ့မြေတွေလေအခုကဒါမျိုးမြင်မဟုတ်ဘူးပေါ်မူလကတည်းကဓမ္မဦးကျဆိုင်လာတာအဲ့ဒီမြေပေါ်မှာအပင်ကြီးတွေကုတ်ကုတ်ပင်ကြီးတွေဒါမျိုးကြီးတွေရှိတယ်အဲ့ဒါကိုသူကမြင်းလူကျွန်းတွေတတ်မှတ်လိုက်တာအဲ့တော့သူကိုယ်တိုင်ကဒီဝင်ကြီးကိုယ်တိုင်ကဒီမြေဒီဘာမြေဘလို့မြေဆိုတာသူကိုယ်တိုင်မသိဘူး
ဒေသခံတောင်သူတို့ဖြစ်တဲ့ကိုမောင်စိုးကတော့တခြားဒေသတွေအပါအဝင်တောင်သူပေါင်းတထောင်ကျော်ဟာဆန္ဒပြခဲ့ကြတယ်ဆိုပြီးပြောပြပါတယ်
။ဟုတ်ပါရဲ့ကျွန်တော်တို့တောင်သူကအားလုံးပေါင်းဟိုတဲ့140နေပြည်နာဖြစ်တဲ့မြေဆိုတော့ကျွန်တော်တို့ဒီကုန်းပြည်နာဖြစ်တဲ့ဟာက1444ကျပါ့။ဆန္ဒပြတဲ့တောင်သူကမှဒီနေ့ကျောင်းအမယ်ဆိုရင်ကျွန်တော်တို့ငမယာကနေကားဆက်တစီးကငမယာကတော်သူဥယျာဉ်400ကျော်နဲ့ဆိုဒီနေ့ကျောင်းတောင်သူဥယျာဉ်တစ်ထောင်ကျော်ပဲခင်ဗျ။ဒီနေ့ကလမ်းဝင်းနဲ့တောင်သူရဲ့လက်ပေါ်ခင်ဗျ။မြေသားလူနဲ့ပါတယ်ကျွန်တော်တို့ကြောက်စီပါတယ်အရှင်းရိုင်းပါတယ်ခင်
ဗျ။မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကလည်းစိန်ခေါ်မှုတွေဖြစ်နေပြီးမူလမြေပိုင်ရှင်တွေဟာတရားဆွဲဆိုခံရတာထောင်ချခံနေရတဲ့တာဒကတွေလည်းရှိနေတာပါ။လက်ရှိအစိုးရလက်ထက်မှာလည်းဒီနေ့အတိုင်းပဲတောင်သူတွေဟာနစ်နာမှုတွေရှိနေသေးပဲဆိုပြီးရှင်းနေကြီးဦးစော်ဝင်းကပြောပြပါတယ်
။အခုမင်းလူကျောင်းလို့တတ်မှတ်လိုက်တာဟာတခြားလူကိုချပစ်ခြင်းလို့သူတတ်ပတ်လိုက်တာတောင်သူလက်ထဲတယ်မို့တခြားလူချပစ်ခြင်းလို့တတ်မလိုက်တာအဲ့တော့ဥပဒေနဲ့ပတ်သက်တယ်ဆိုလို့ရှိရင်ဥမာမူလတောင်သူနဲ့လောက်လာတဲ့ခရိုနီတွေနောက်ခုတည်းကငွေချင်းချတာကြွယ်ဝတဲ့လူတွေဌာနဆိုင်ကလူတွေနဲ့ရှင်းလာလို့ရှိရင်တောင်သူကဘယ်တော့မှအနိုင်မရဘူး
ဟုတ်ကဲ့
တောင်သူကတစ်ချိန်တရားဆွဲခံရတယ်နှစ်ချိန်ထောင်ထဲသွားရတယ်ဒုတိယချိန်မှာသူတို့ထောင်ချပစ်လိုက်ပြီအ
ဲ့
တော့ဥပဒေကဘာဖြစ်နေလဲလို့ဆိုတော့ဒီနိုင်ငံမှာကငွေရှိရင်ရှိမရှိရင်အာဏာငွေရှိရင်လည်းအမှုကိုနိုင်ဖို့အတွက်စွန့်ဆောင်နိုင်တယ်အာဏာရှိရင်လည်းအမှုနိုင်မှုအတွက်စွန့်ဆောင်နိုင်မယ်။အဲ့ဒီငွေနဲ့အာဏာမရှိဘူးဆိုရင်ဒီနိုင်ငံမှာဘာအမှုလာလာရှုံးမယ်။မှန်တဲ့အမှုနဲ့ရှုံးမယ်
။ဒီကိစ္စနဲ့ပတ်သက်လို့မန္တလေးတိုင်းအစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မကြာခဏဆိုသလိုပဲမူလပိုင်ရှင်တွေဖြစ်တဲ့တောင်သူတွေဟာသူတို့ရဲ့မြေယာတွေကိုစစ်တပ်ကသိမ်းတာ၊ဌာနဆိုင်ရာတွေကသိမ်းတာ၊စီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ်းတာတွေကိုနှစ်ပေါင်း30အတွင်းမှာကြုံနေရပြီးတိုင်းပြည်အပြောင်းလဲဖြစ်ပြီဆိုတဲ့အချိန်ကြတော့မှပြန်ပြီးတော့လုတ်ကင်စားတော့ဖို့ထွန်ရက်ခဲ့တာကြောင့်ပိုင်နဲ့ကျူးလွန်မှုအကျိုးဖြစ်စည်းမှုတွေနဲ့ထောင်ဒဏ်တွေကြခံနေရပါတယ်အစိုးရတဲ့လက်ထက်မှာညီအရေကိုမူလတောင်သူထံကိုပြန်ပေးနေတယ်လို့ဆိုပေမဲ့အ ਨੇ အချင်းလောက်ပဲရှိပြီးအများစုကတော့သူတို့နေရာမြေတွေဟာတင်းစီခဏရယ်ဖြစ်ပါတယ်အခုအခါမှာလဲဘိုးဘွားပိုင်လုတ်ကင်စားတော့နေတဲ့မြေကိုမြေနှုတ်ကျွန်းဖြစ်တတ်မှတ်လိုက်တာကြောင့်တောင်သူတွေဟာမေလ17ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်
ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာကိုတင်ပြမှာပါအမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေး Thoughts နဲ့တောင်ကိုရီးယားနိုင်ငံမှာထားရှိတဲ့ကိစ္စကြောင့်တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားဆက်ဆံရေးအဖို့အထစ်ဖြစ်နေတာကိုပြေလည်အောင်အထူးတန်တမန်တစ်ဖွဲ့ အထူးတန်တမန်အဖွဲ့တစ်ခုကိုတရုတ်ကိုဆေးလွတ်မယ်လို့မွန်ဂျွန်အင်းအစိုးရတစ်ကကြေညာခဲ့ပါတယ်ဒီတော့အမေရိကန်နဲ့တောင်ကိုရီးယားသဘောတူထားတဲ့ Third စနစ်ရဲ့ရှေ့ရီးဘယ်လိုဖြစ်လာမှာပါလဲမက်ဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်တောင်ကိုရီးယားသမ္မတသစ်မွန်ဂျေအင်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့မိနစ်40ကြာတယ်လီဖုန်းဆက်သွယ်စကားပြောမှုအတွင်းအမေရိကန်ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးသတ်စနစ်ကိုတောင်ကိုရီးယားနိုင်ငံထဲမှတက်ဆင်ထားတဲ့ကိစ္စတရုတ်သမ္မတကကန့်ကွက်ကြောင်းထပ်ပြီးပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့ဒုံးလက်နက်ရန်နဲ့နျူကလ িয়ার အန်ဒီရဲ့ပိုပြီးကြီးမားလာပုံရနေချိန်မှာအမေရိကန်ကသတ်စနစ်ကိုတောင်ကိုရီးယားမှာတက်ဆင်ခဲ့တာဖြစ်ပါတယ်။တရုတ်ကတော့အဆင့်မြင့်ထောက်လှမ်းရေးစနစ်တွေပါတဲ့တချစ်နှစ်ဟာမြောက်ကိုရီးယားရဲ့ရန်တခုတည်းကိုကာကွယ်ဖို့မဟုတ်သလိုအာရှမှာအမေရိကန်ရဲ့စည်ရေးချက်ထွင်မှုတခုလို့မြင်နေတာပါဒီစနစ်အပေါ်တရုတ်ရဲ့စိုးရိမ်မှုကိုတောင်ကိုရီးယားကသိတဲ့အကြောင်းနဲ့ဒီစနစ်အပေါ်ထားတဲ့တရုတ်နဲ့တောင်ကိုရီးယားနှစ်နိုင်ငံရဲ့ရပ်တည်ချက်တွေကိုအပြန်အလှန်ပိုပြီးနားလည်သဘောပေါက်ဖို့မျှော်လင့်နေလို့တောင်ကိုရီးယားသမ္မတသစ်ကတရုတ်သမ္မတရှီကိုပြန်လည်ပြောကြားခဲ့ပါတယ်နားလည်မှုရရှိရေးအတွက်အထူးတန်တမန်တွေကိုအပြန်အလှန်ဆေးလွှတ်ရေးသမ္မတနှစ်ယောက်ဆက်သွယ်စကားပြောကြစဉ်မှာသဘောတူခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတယုံပြောခွင့်ရသူယွန်ယန်ချန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ Yangguk Jeongsang은 조속한시일내상호특사를교환하기로했으며
အထူးတန်တမန်အဖွဲ့ကိုအပြန်အလှန်ဆေးလွှတ်ဖို့သမ္မတနှစ်ယောက်လုံးကသဘောတူခဲ့ကြပါတယ်။မြောက်ကိုရီးယားအရေးနဲ့အမေရိကန်ဒုံးလက်နက်ရန်ကာကွယ်ရေးစနစ်အကြောင်းဆွေးနွေးရေးအထူးတန်တမန်အဖွဲ့ဆေးလွှတ်ဖို့စီစဉ်နေတယ်ဆိုတာကိုသမ္မတမွန်ဂျေအင်းကတရုတ်သမ္မတရှီကိုပြောကြားခဲ့တဲ့အကြောင်းတောင်ကိုရီးယားသမ္မတယုံပြောခွင့်ရသူကပြောပြခဲ့တာပါအမေရိကန်ရဲ့သားစနစ်တောင်ကိုရီးယားမှာထားရှိတဲ့ကိစ္စကိုပြန်လည်စဉ်းစားသုံးသပ်ရမယ်လို့သမ္မတသစ်မွန်ဂျေအင်းကရွေးကောက်ပွဲမဲဆွယ်စဉ်ကာလတွေမှာပြောကြားခဲ့ပါတယ်အရေးအစိုးရလက်ထက်ကအမေရိကန်ရဲ့သဘောတူညီမှုအတိုင်းသားစနစ်တက်ဆင်ခွင့်ပေးပြီးတဲ့နောက်မှာတရုတ်ကတောင်ကိုရီးယားပေါ်ဖိအားတွေပေးလာခဲ့ပါတယ်။တရုတ်နိုင်ငံကတောင်ကိုရီးယားစီးပွားရေးလုပ်ငန်းတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေလုပ်ခဲ့တယ်လို့တရုတ်မှာတောင်ကိုရီးယားဇာလန်တွဲတွေပြသခွင့်ပိတ်ပင်ခဲ့ပါတယ်။တောင်ကိုရီးယားနဲ့ပတ်သက်တဲ့ခီးသွွားအစီအစဉ်တွေကိုလည်းတရုတ်အွန်လိုင်းခီးသွွားလုပ်ငန်းတွေပေါ်မှာမရောရဘူးလို့တားမြစ်ခဲ့ပါတယ်။အခုလိုတောင်ကိုရီးယားရဲ့အကြီးဆုံးစီးပွားဘက်တရုတ်နိုင်ငံရဲ့ဆောင်ရွက်မှုတွေကတောင်ကိုရီးယားစီးပွားရေးလုပ်ငန်းတွေကိုထိခိုက်နေတာကြောင့်တောင်ကိုရီးယားတို့ဘက်ကဒီကိစ္စကိုလျှစ်လျူရှုထားလို့မရတဲ့အခြေအနေဖြစ်နေပါတယ်။ဒါပေမဲ့တစ်ဖက်မှာလဲတောင်ကိုရီးယားအတွက်အရေးကြီးတဲ့စစ်ရေးမဟာမိတ်အမေရိကန်နဲ့မျက်နှာမပြတ်အောင်ဆောင်ရွက်ရမှာမို့တောင်ကိုရီးယားသမ္မတသစ်အတွက်ခက်ခဲနိုင်ပါတယ်။သားစနစ်အတွက်ကုန်ကျစရိတ်ဒေါ်လာ1ဘီလီယံကိုတောင်ကိုရီးယားကပေးတင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားဘူးတာကြောင့်မှပိုပြီးခက်ခဲတယ်လို့ Korea Economic Institute ကသုံးသပ်သူ Troy Stangeron က VOA သတင်းတောက် Victor PD နဲ့မေးမြန်းခဲ့မှအခုလိုပြောကြားခဲ့ပါတယ
်။ In terms of fat,You know, fat, I think, is somewhat of a tricky issue. You have a situation to where, in some ways, President Trump has expressed his own desire to renegotiate this. This is a system, though, that Moon Jae-in has...
That is a lot of people who are saying that Trump has been saying that Trump has been saying that Moon Jae-in has been saying that he has been saying that he has been saying that he has been saying that. So, what is the point of view that he has been saying that he has been saying?အဲ့ဒီသဘောတူညီမှုကိုပဲလက်ခံထားမယ်ဆိုရင်တော့မျော်လင့်တဲ့အတိုင်း third sniff ဆက်လက်တက်ဆင်သွားနိုင်ပါလိမ့်မယ်။ Trump အစိုးရရဲ့ရည်တည်ချက်ကသမ္မတ Moon အတွက်အစာစီးဖြစ်စေတယ်လို့ကျွန်တော်ထင်ပါတယ်။ဒီစနစ်ကအမေရိကန်တို့ထားခြင်းလို့သာလာထားရတာဖြစ်တယ်။အကုန်ကြခံမယ်လို့လည်းသဘောတူညီထားပြီးသားဖြစ်တယ်ဆိုတာသမ္မတ Moon ကပြောနိုင်ပါတယ်။ဒါအပြင်ဒီစနစ်ကြောင့်တရုတ်မှာရှိနေတဲ့တောင်ကိုရီးယားစီးပွားရေးလည်းထိခိုက်နေရတယ်လို့သူကထောက်ပြပါလိမ့်မယ်။အဲ့ဒါကြောင့်အမေရိကန်အတွက်ခက်ခဲတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအထောက်ကြိုးစားသွားဖို့လိုတယ်ဆိုတာကိုတော့အမေရိကန်တောင်ကိုရီးယားနဲ့တရုတ်ခေါင်းဆောင်တွေအားလုံးကသဘောတူလက်ခံထားကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွန့်လွတ်အောင်ဆွေးနွေးညှိနှိုင်းမှုတွေကိုတစ်ဖက်မှလုပ်ပြီးတစ်ဖက်ကစီးပွားရေးဖိအားပေးဖို့တောင်ကိုရီးယားသမ္မတသစ်ကလိုလားပါတယ်။အမေရိကန်နဲ့ဆွေးနွေးတိုင်ပင်ပြီးမှမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေလုပ်မယ်လို့လည်းသမ္မတသစ်မွန်ကပြောကြားထားပါတယ်။တောင်ကိုရီးယားအတွက်လုံခြုံရေးကိစ္စဟာထိတ်တန့်ဦးစားပေးကိစ္စတစ်ခုဖြစ်ပေမဲ့နိုင်ငံရေးအရှုပ်တော်ပုံတွေစီးပွားရေးပြဿနာတွေရှိနေချိန်မှာတက်လာတဲ့တောင်ကိုရီးယားသမ္မတသစ်အတွက်ဖြည့်ရွေးရေးပြဿနာတွေကိုအရင်ဦးစားပေးကင်တွယ်ရလိမ့်မယ်လို့လေလာသုံးသပ်သူတွေကတော့ပြောကြားပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်
နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းတိုမီတာ32 4050တို့အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ။အ
ရက်နဲ့မူရီစီဝါပြဿနာကိုဥတည်ပြောလို့ရှိရင်အနောက်နိုင်ငံတွေမှာတော့ပူများတာကိုတွေ့ရပြီးတော့ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်ကြီးမများတာကိုတွေ့ရတယ်
။ဒါကတော့အရက်မူရီစီနဲ့လိန်ပြဿနာအကြောင်းဆွေးနွေးတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားရဖို့ရှိပါတယ်။စောင့်မျှော်နားဆင်ကြပါရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်မှာပါ။အခုတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့Greek dantai pompin ga sin tit la de
Achilles heel
so da be phit par de sa lung paung ga A C H I L L E S Achilles ga ro lu nat me H E E L heel ga ro che phnao phit par de da chang sa ka bai khu lung ye dai yai de be ga ro Achilles ye che phnao paw shin Achilles so du ga roရှိရရှင်ကားတွေကြည်ဘူးရင်ဓမ္မမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထီးတဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထီးတဲ့အတွက်အဲ့ဒီတနေရာမှာတော့ထီရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်အာကီလီးစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန်တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလီးစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြီးတဲ့အခါAchilles အသက်ဆုံးရှုံးရတဲ့ဒန်တာကြီးပါ။ဒါကြောင့်လူတို့ဟာဘယ်လောက်ပဲပြည်စုံပြည်စုံဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်တွက်တော့ရှိစမြဲပါ။အဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this.But Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြဉ္ညာကွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေအသိမသိကြတဲ့လူတူရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုဆက်လက်ထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့တက်ကြီးရွယ်ဦးအရက် မူးယစ်ဆေးနဲ့လိင်ပြဿနာအကြောင်းတင်ပြထားပါတယ်။ဒီအကြောင်းကိုတက်မတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲပမခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီတက်ကြီးရွယ်အိုတွေဖြစ်လာချိန်မှာဒီပြင်ပပြဿနာတွေပေါ့ဆရာเนาะဥပမာဒီအရက်တို့မူးယစ်ဆေးတို့ဒီလိမ်ပိုင်းဆိုင်ရာပေါ့เนาะဖြစ်တဲ့ပြဿနာတွေဘယ်လိုအနေထားရှိလဲဆရာကြီ
းအဲ့ကြီးပိုင်းเนี่ยတော့ခုကတော့များများလာတာပေါ့ဒီတက်ကြီးပိုင်းနေများလာပြီမဲ့အရက်နဲ့မူးယစ်ဆေးဝါပြဿနာကိုဥတည်ကြွားလို့ရှင်အနောက်နိုင်ငံတွေမှာတော့ပိုများတာကိုတွေ့ရပြီးတော့ကျွန်တော်တို့နိုင်ငံမှာတော့အဲ့လောက်ကြီးမများတာကိုတွေ့ရတယ်သူတို့ဒီမှာလဲများတယ်ဆိုတာအရက်ရှိမယ်เนาะဘိန်းနဲ့ဒိန်းတို့ပစ္စည်းတွေရှိမယ်။နောက်နိုင်ငံတွေမှာတော့ကိုကိန်းတို့မာရီဝါနာတို့ဆေးကြောက်တို့ဆိတ်ကြွစီးတွေတုံးတာတွေရှိတာပေါ့လေ။ကျွန်တော်တို့နိုင်ငံအနေနဲ့ကြတော့အရင်ကဟိုအရက်ပြင်းနေတို့မတက်တဲ့အရက်တွေတို့တောက်ကြတော့မအူသေးလို့ပြောတဲ့အတိုင်းပဲတော်တော်များများ35 40 45ပေါင်းနေမှာတည်တည်သွားကြတော့အရက်ကြောင့်ဖြစ်တဲ့ပြဿနာအသက်ကြီးပိုင်းမှာအဲတွေ့ရတာနည်းသွားတယ်လို့ပြောရမှာပေါ့နော်။အဲ့တော့အရက်နဲ့ပတ်သက်တဲ့ပြဿနာတွေ့တဲ့သူတွေကလည်းဟိုအသက်ကြီးပိုင်းမှာသူတို့တန့်တဲ့အရက်ပဲကောင်းတဲ့အရက်တွေပဲတောက်ပြီးတော့အဲသူတို့ဝါဝါမတောက်တဲ့သူတွေမှာပဲသင်ချင်းယူလိုက်တဲ့အချိန်နည်းနည်းလေးအထီးကျန်ဆန်သွားတဲ့အချိန်လူမှုရေးတွေနဲ့ပြတ်သွားတဲ့အချိန်မှာဟိုအဲ့ဒီဟာတွေကိုဖြေဖြောက်တဲ့အနေနဲ့ဆိုတောင်းရင်းနဲ့အကျက်ပြဿနာနဲ့ရောက်လာတယ်ဆိုတာမျိုးလေးတွေရှိတတ်ပါတယ်ဒါပေမဲ့အဲ့ဒါကလည်း 1-2% လောက်တည်းမများဘူးလို့ကျွန်တော်တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးဒီအရက်နဲ့မွေးဆေးဝါးဒီပြဿနာတည်ရတာကတကြီးရွယ်တွေမှာပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ရေးပြီးတော့ကျွန်တော်တို့ကျန်တဲ့မွေးဆေးမဟုတ်ပေမဲ့ဆိုတော့တည်းသူရင်စိတ်လွန်လို့လို့နာကျင်လို့လို့အိတ်မပြောလို့လို့ဆိုပြီးတော့ဟိုဆရာဝန်တွေညွှန်ကြားတာကိုပဲဆွဲပြီးတော့တောက်နေတတ်တဲ့ဥမာဒိုင်ယစီပင်လို့ဆေးမျိုးဗိန်းနဲ့တွဲနေတဲ့အကြိုက်ခဲတောက်ဆေးမျိုးအဲကြွက်သားတွေပြုတ်အောင်လုပ်တဲ့ဆေးမျိုးတွေကိုသုံးဆွဲတယ်ဆိုတော့သူမျိုးတွေကလည်းစက်တင်ရခန့်နှုန်းငောက်ကတော့ရှိနေတာကိုတွေ့ရတယ်အဲ့တော့အဲ့လိုလူတွေကြတော့လေကျွန်တော်တို့မိကျွန်တော်တို့ပြီးတော့ဒီဆေးတွေကိုမတောက်ရမနေနိုင်ဖြစ်နေတယ်ဆိုပြီးတော့ကြတော့ထပ်ဖို့သေုံသေးကန်ရောက်လာတဲ့သူတွေတော့ရှိတော့ရှိတယ်။အဲနောက်တစ်ခုကဆိုတော့လိမ်မိုင်းဆိုင်ရာလိမ်မိုင်းဆိုင်ရာပြဿနာတွေကတချို့ကတော့ normal aging ကြောင့်ပြောင်းလဲသွားတာတွေရှိတာပေါ့လေ။သူတို့အသက်ကြီးလာလို့ stereotype dysfunction ပေါ့လေ။လိမ်ကိစ္စမဆွမ်းဆောင်တော့တဲ့ကိစ္စတွေကတော့တော်တော်များတယ်။အဲတော့အဲ့လိုတော်တော်များတယ်သူကြတော့ဘာကြောင့်လဲဆိုတော့အဖြစ်မြစ်တွေကြိုက်ခဲတာတို့ဟိုနာတာရှိဘူနီယာနာဒီနီယာနာတကူလုံးနာကျင်ကြိုက်ခဲနေတဲ့ယောဂဝေဒနာတွေရှိတဲ့သူတို့အဲတော့အသက်ကြီးပြီးတော့ငယ်ပြန်သတိမေးတဲ့ယောဂရှိတဲ့သူတို့ဖြူချူယောဂရှိတဲ့သူနှလုံးယောဂရှိတဲ့သူအဲနှလုံးနဲ့သွေးကြောယောဂတွေရှိတဲ့သူဒါမှမဟုတ်လို့ရှင်လဲဟာစီးတွေဝင်နေမထိတ်နိုင်တဲ့ယောဂရှိတဲ့သူတို့အလေးဖြတ်ထားတဲ့သူတို့စိတ်ကြောက်ဝေဒနာရှိတဲ့သူတို့တချို့ကြတော့ခွဲစိတ်မှုကြီးကြီးမားမားတစ်ခုလောက်ခံထားရတဲ့နောက်ပိုင်းတို့ဆေးဝါးတွေနဲ့ပတ်သက်လို့ရှင်လဲတချို့ဟာသွေးပေါင်ရင်ကြတဲ့ဆေးတွေတို့နာစီကြောင့်သူဖြစ်လို့တောက်ရတဲ့ဆေးတွေစိတ်ပိုင်းဆိုင်ရာစိတ်လက်ကြတာတို့မတိစိတ်မတိငြိမ်တာတို့ကြောင့်တောက်ရတဲ့ဆေးတွေနောက်အစားတောက်နဲ့ပတ်သက်ပြီးတော့တို့တခြားယောဂဝေဒနာနဲ့ပတ်သက်တဲ့ဆေးတွေမျိုးမျိုးကိုတောက်ရတဲ့ခါမှာတို့လိမ်ပိုင်းဆိုင်ရာဆော့ဆောင်နိုင်မှုတွေညော့သွားတာတွေရှိတာပေါ့လေအဲ့ဒါတွေကတော့ကျွန်တော်တို့နိုင်ငံမှာရောအနောက်တိုင်းနိုင်ငံတွေမှာရောတော်တော်များများတွေ့ရတဲ့အနေအထားပေါ့လေ
ဟုတ်ကဲ့ဆရာအခုတော့ဒီအဖြစ်များတာကပဲကျွန်တော်ပြန်ပြီးတော့စပြောရရင်ဆရာကြီးအခုလိုဒီဖြစ်ရချင်းအကြောင်းကိုသိထားတဲ့အတွက်ပေါ့နော်အဲ့လိုမဖြစ်အောင်ဆိုရင်ဒီလိမ်မိုင်းဆိုင်ရာပြဿနာမဖြစ်အောင်ဆိုရင်ဆရာကြီးဘယ်လိုကောက်ဝင်နိုင်မလဲ
လိမ်မိုင်းဆိုင်ရာပြဿနာအနေနဲ့တော့ကျွန်တော်တို့နိုင်ငံမှာအသက်ကြီးပိုင်းမှာဒီ50ကျော်လာတဲ့အထက်ကနေပြီးတော့လိမ်မိုင်းဆိုင်ရာလိမ်စိတ်ကျော်နေတဲ့ကိစ္စတွေတို့သူတို့ဟိုစွန့်ဆောင်နိုင်မှုတွေရော့လာတယ်နဲ့ပတ်သက်လို့ပြီးတော့ဟိုရောက်လာတဲ့လူနာအခြေအတွက်ကတော့နည်းပါတယ်ဘာကြောင့်လဲများသောအားဖြင့်သူတို့ကဘာသာရေးဘိုင်းကိုရောက်သွားကြတော့အဲ့ဒီကိစ္စတွေအတွက်ကိုရောက်လာတဲ့လူနာတော်တော်နည်းပါတယ်တကယ်လို့ရောက်လာတယ်ဆိုရင်ဒါသွတ်သွတ်ပြောတဲ့ယောဂါတွေကိုမဖြစ်အောင်စူးစမ်းပြီးတော့ငယ်စဉ်ကလေးကအားကစားပုံမှန်လုပ်မယ်အစားတောက်ပြီးမှန်မှန်အာဟာရပြည့်ဝမျှတတဲ့အစာတွေစားပြီးတော့နေမယ်ဆိုရင်လည်းဒီကိစ္စတွေကဖြစ်ဖို့ခွင့်လန်းနေပါတယ်အဖြစ်လာတယ်ဆိုရင်တော့အဲ့ဒါလိုအပ်တဲ့ဟော်မုန်း replacement body testosterone လို့ပါလို့လိုတယ်ဆိုရင်ဟော်မုန်းတွေဖြည့်တင်းပြီးတဲ့အနေထားနဲ့တို့တခြားဒီ irritant dysfunction တို့လို့လင်းငါမတောင်ခြင်းမရှိတော့တဲ့ယောဂရည်ဒီအတွက်ဆိုလို့ရှင်လေအဲ့ဒါနဲ့ပတ်သက်တဲ့ဖြေဝါးဒီအကူညီလုပ်ပေးမယ်ဆိုရင်အဆင်ပြေသွားနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုကယောဂဖြစ်တာကတော့များတယ်ဒါပေမဲ့စေကန့်ကိုလာပြတာတော့နည်းတယ်ပေါ့ဆရာနော် အဲ့တော
့ဟုတ်ကဲ့ပါစီကံလာပြတာနေပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့သူတို့ကိုဆရာကြီးဒီစီကံလာပြပြီးတော့ဒီမှကန်တဲ့ကုသမှုပေါ့နော်ခံယူနိုင်အောင်ဆရာဘယ်လိုပြောချင်လဲ
အဲ့လိုမျိုးအသက်ကြီးပိုင်း90ကျော်လာလို့အသက်ကြီးလာလို့လင်းကိစ္စဆွမ်းဆောင်မှုကြီးကျော်နေသွားတဲ့သူတွေအနေနဲ့ဘာသာရေးကိုပဲတောက်ချပြီးတော့လုပ်တဲ့သူမျိုးတွေကလည်းဘာသာရေးကိုတောက်ချပြီးလုပ်တာကိုတော့ကျွန်တော်တို့ကအပီးရမှာဖြစ်ပါတယ်အဲ့လိုဈာရရမှာလင်းကိစ္စဆောင်ဆောင်မှုအားနည်းသွားပြီးတော့စိတ်ကြကြနေတာမျိုးမရှိဘဲနဲ့အဲ့လိုလင်းကြီးချဆောင်ဆောင်နိုင်မှုအားနည်းသွားတဲ့သူတွေလင်းရင်ကအင်အားတွေအပြည့်အဝယောက်ျားခွန်အားအပြည့်အဝမရှိဘူးဆိုတဲ့သူတွေအနေနဲ့ကစီလံကြောင်းမိုင်းဆိုင်ရာဆရာဝန်ကြီးတွေနဲ့တော်တော်ကောင်းကျွန်တော်တို့စိတ်ကြမှာကြီးကုသပေးနေတဲ့ဆရာဝန်ကြီးတွေနဲ့တော်တော်ကောင်းအချင်းကြီးကြတာပြီးတော့အကူကြီးတောက်ခံမယ်ဆိုလို့ရှိရင်သူတို့ရဲ့လင်းကြီးချပိုင်းဆိုင်ရာဘဝကိုအသက်ကြီးတော်လဲမပြည့်စုံဘဲနဲ့ဆက်ပြီးတော့ရှိနေအောင်ကျွန်တော်တို့အကူကြီးပေးနိုင်ပါတယ်ဆိုတဲ့အကြောင်းလေးတော့ကြင်ပါလို့ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအဖြစ်များပြီးတော့ဟိုလာပြတာနဲတဲ့ဒီလိမ်မဲ့ဆယ်ပြဿနာအပြီးမှာခုနကအဖြစ်တော့နဲတယ်ပေါ့ဆရာရေနော်ဖြစ်တာတော့ရှိနေတဲ့ဒီအရက်နဲ့မူရီဆေးဝါးနဲ့ပတ်သက်လို့ရောမဖြစ်အောင်ဆရာရေတကြည်ရွယ်ဦးတွေနဲ့ဘယ်လိုကာကွယ်နိုင်မလဲ
တကြည်ရွယ်ဦးတွေနဲ့ကျွန်တော်အသက်ကြီးလာလို့ပင်ဆင်ယူကြပြီဆိုရင်ကျွန်တော်ကအလောက်တိုင်းအကြောင်းလေးပဲဖြစ်သွားတယ်ဒါလည်းမကဘူးနေရေးထိုင်ရေးဒီမှာလည်းအကြောင်းလေးပြီးအများကြီးဖြစ်လာတဲ့ပြင်လူမှုရေးပိုင်းဆိုင်ရာမှာလည်းထိကျန်ဆန်မှုတွေနေရာပြီးမခံရတော့တာတွေရှိလာတဲ့အခါမှာတချို့ကဒီအချက်နဲ့မူရစီရဲ့စားကောင်ဖြစ်ရတာလေရှိပါတယ်အဲ့တော့အဲ့လိုမဖြစ်အောင်ကတော့သက်ဆိုင်ရာကုဝေယဘာသာအလိုက်ဒီရွယ်မှာဘာသာရေးကိုလည်းပို့ပြီးတော့လောက်ကြဖို့လိုတယ်လို့တကယ်လို့များဟလာအချက်နဲ့စောစောပြေစိတ်ကြွစီအပါဝင်မူရစီတမျိုးမျိုးကိုတုံးဆွဲတဲ့အနေထားရောက်သွားပြီဆိုလို့ရှိရင်ကုမိဘတွေတို့အဲကုဆွေမျိုးသားချင်းတွေကဘိုးဘွားတွေတို့ဒီလိုမျိုးတုံးဆွဲနေတာကိုတွေ့ပြီဆိုလို့ရှိရင်တော့အသက်ကြီးပြီပဲသူကြိုက်လို့တုံးတာပဲဆိုပြီးတော့ပြုတ်ထားတာမျိုးတွေမလုပ်ဖဲနဲ့စိတ်ကြမ်းမာရေးဆောင်ကြီးတွေစီကိုအများဆုံးလာရောက်ပြတ်တာပြီးတော့အကူအညီယူဖို့ကိုတင်ပါကြပါလေညာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင် VOA မြန်မာပိုင်းစီစဉ်ကထုံးလင်းချက်တွေနဲ့ပတ်သက်လို့သရရှင်နေအနေနဲ့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အမြန်ဆုံးရောက်နိုင်တဲ့နေ့ကတော့ email လိပ်စာ burmese@voanews.com ဖြစ်ပါရစေရှင်။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုံးလင်းမှာပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါရစေရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNNY တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတော့ UNFC အဖွဲ့နဲ့ညှိနှိုင်းသွားဖို့မွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲခရိုင်နမ်တူမြို့နယ်အတွင်းမြေမြုပ်မိုင်းပေါက်ကွယ်လို့ကိုရင်ရှစ်ပါးဒဏ်ရာအပြင်းထန်ရရှိခဲ့တယ်ဆိုတာနဲ့ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တံတားကိုပူကျအောင်စံတံတားအမည်နဲ့ဖွင့်လှစ်ခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်သက်ပါတီရဲ့ဗဟိုကော်မတီအစည်းအဝေးကနေတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးနဲ့ပတ်သက်လို့ UNFC အဖွဲ့နဲ့ညှိနှိုင်းသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလ23ရက်နေ့ကနေမေလ10ရက်နေ့အထိကျင်းပခဲ့တဲ့မွန်ပြည်သက်ပါတီဗဟိုကော်မတီအစည်းအဝေးမှာ NCA လမ်းကြောင်းအတိုင်းဆက်လက်လှုပ်ဆောင်သွားဖို့ဆုံးဖြတ်ခဲ့ကြတာပါမွန်ပြည်သက်ပါတီအနေနဲ့ NCA ကိုတဖွဲ့ချင်းထိုးမှာမဟုတ်ပဲ UNFC အဖွဲ့တွေနဲ့ညီနိုင်ဆွေးနွေးသွားမယ်လို့ဗဟိုကော်မတီဝင်တဦးကပြောပါတယ်မွန်ပြည်သက်ပါတီအနေနဲ့ NCA ကိစ္စရက်အပြင်မွန်ပါတီပေါင်းစည်းရေးကိုနီးလန်းရှာပြီးဆက်လက်ကြိုးပမ်းသွားဖို့ချောင်းဆောင်တရားအမိကိစ္စနဲ့ပတ်သက်ပြီးဒေသခံတွေရဲ့ဆန္ဒအတိုင်းပဲရပ်တည်နေတယ်ဆိုတဲ့အချက်တွေကိုထုတ်ပြန်ထားပါတယ်မွန်ပြည်သက်ပါတီဟာ1995ခုနှစ်မှာစစ်အစိုးရနဲ့အပြစ်ခတ်ရစေးသဘောတူညီမှုစာချုပ်ထုတ်ဆိုနိုင်ခဲ့ပေမဲ့2010ခုနှစ်မှာတော့အပြစ်ခတ်ရစေးပြက်ပြေသွားခဲ့ပြီး2012ခုနှစ်မှာဒုတိယအကြိမ်အပြစ်ခတ်ရစေးသဘောတူညီမှုရရှိခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲခရိုင်နံမရူမြို့နယ်မိုင်းရင်ကျေးရွာအစုထဲမှာတက်တန်းကြာမြင့်ပြီးဖြစ်တဲ့မြေမြောက်မိုင်းပေါက်ကွဲလို့ကိုရင်ရှိပါတန်ရာပြင်းထန်ရရှိခဲ့ပါတယ်။မေလ၈ရက်မနက်ပိုင်းကပေါက်ကွဲခဲ့တာပါ။မိုင်းရင်ဆေးရဒုက္ခကြောင်တိုက်နီးမှာအစိုးရတပ်မတော်တပ်စခန်းဟောင်းနေရာကိုထုံညှိပြီးကြောင်ဆောင်တဲ့ဆောက်လုပ်ဖို့ရွာသားတွေပြင်ဆင်ရာကနေထွက်လာတဲ့ဘုံဟောင်းတွေကိုကိုရင်တွေကသွားရောက်ကောက်ယူစော့ကစားလို့ဘုံပေါက်ကွဲခဲ့တာလည်းဖြစ်ပါတယ်။ဘုံပောက်ကွဲမှုကြောင့်တန်ရန်ရရှိတဲ့အသက်70နှစ်ကနေ55နှစ်အကြာကိုရင်ရှိပါကိုလာရှုဆေးရုံကိုပို့ဆောင်ခဲ့ရပါတယ်။အဲ့ဒီနဲ့တဘာကတော့စိုးရင်ရတဲ့အနေအထားမှာရှိတာကြောင့်မန္တလေးဆေးရုံကိုပို့ဆောင်ကုသထားရတယ်လို့ကိုညီဆောက်ရှောက်ပေးတဲ့နမရူသေတခန်နန်းခမ်းဖုံးကပြောပါတယ်။ဘုံပောက်ကွဲမှုဖြစ်ပွားပြီးနောက်ပိုင်းရမီရဖလူကနမရူရဲတပ်ဖွဲ့သူနဲ့သူဘုံထပ်မံရှာဖွေခဲ့ရမှာမပောက်ကွဲသေးတဲ့မြေမြုပ်ဘုံ23လုံးထပ်မံတွေ့ရှိခဲ့တယ်လို့ရွာသားဆိုင်းနုကပြောပါတယ်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစပားစီမြင့်တင်ပေးဖို့နဲ့လေသမားတွေလဲမဲ့ရမဲ့မဖြစ်စေရေးအပါအဝင်အချက်လေးချက်ကိုလေသမားတထောင်ကျော်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲကိုဒီလ10ရက်နေ့နေ့လယ်ပိုင်းမှာပိုစတာ V9 တွေကင်ပြီးချစ်တောင်ဖျားအနီးကနေမြို့တပတ်လှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။ရခိုင်ပြည်နယ်မှာစပားစီတွေအလွန်ကျဆင်းနေပြီးလေသမားတွေရဲ့ဘဝဟာတစ်နေ့ထက်တစ်နေ့ဆိုးရွားနေတဲ့အတွက်လူထုကရွေးချယ်ထားတဲ့အစိုးရတင်လက်ထက်မှာလေသမားရဲ့ဘဝကိုစာနာပေးဖို့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတဦးဖြစ်တဲ့ဦးစံထွန်းလကပြောပါတယ်။လက်ရှိရခိုင်ပြည်နယ်မှာလေယာဉ်လုပ်ငန်းအတွက်ကုန်ကျစရိတ်အလွန်များပြီးအလုသမားရှားပါတဲ့အပြင်စပားရိတ်သိမ်းရောင်းချချိန်မှာလည်းစပားစီအလွန်ကျဆင်းနေပါတယ်။မြောက်ဦးမြို့နယ်ကလေသမားအများစုမှာဗန်ချင်းငွေတွေပြန်မဆက်နိုင်တဲ့အတွက်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လေသမားတွေကပြောပါတယ်
။ခိုင်မာပြီးအမခန့်ချက်ရှိတဲ့နိုင်ငံရေးရလမဖော်ဆောင်နိုင်တဲ့ကာလပတ်လုံးတန်လွေမြစ်ပေါ်မှာရှိတဲ့ရေကာရာစီမံကိန်းမှလည်းရပ်တန့်ပေးဖို့စီမံကိန်းစတင်သူများနဲ့သီရခန့်တွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်။ရေကာရာတည်ဆောက်မဲ့စီမံကိန်းကြောင့်ပြည်သူတွေပေါ်မြေယာသိမ်းဆည်းမှုနဲ့စစ်ဘေးရှောင်တွေများလာပြီးအဲ့ဒီပြဿနာတွေနဲ့အမခန့်ချက်ရှိတဲ့ငင်းချမ်းရေးမရတဲ့ကာလပတ်လုံးရတန့်ပေးဖို့လိုအပ်တယ်လို့မြစ်ချောင်းစောက်ကြီးရေးဖွဲ့ကစောရာဘူးကပြောပါတယ်။မေလ3ရက်နေ့နဲ့4ရက်နေ့ကကရင်ပြည်နယ်လှိုင်းပွဲမြို့နယ်တန်လွင်မြစ်ပေါ်မှာရှိတဲ့အကြီးဆုံးကော့လုံကျွန်းမှာတန်လွင်လှစကဝိုင်းနဲ့ရင်ကျေးမှုဖလဲပွဲပြုလုပ်ပြီးအဲ့ဒီဖလဲပွဲပြီးမှာရှမ်း၊ကရင်၊ကယားမွန်ပြည်နယ်ကတက်ရောက်တဲ့ကုစလေတွေစုပေါင်းပြီးတော့အခုလိုသဘောထားထုတ်ပြန်လာလဲဖြစ်ပါတယ်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းထက်ဆင့်ပြေဒုက္ခသည်တွေပြန်တိုးလာရမှာမိုးကပလတ်စတစ်တဲတွေနဲ့မြေပေါ်မှာနေထိုင်နေရဆဲဖြစ်တာကြောင့်မိုးရွာချချိန်မှာအိပ်စရာနေရာမဲ့နေပြီးနေပူချိန်မှာဆိုရင်လည်းနေလို့မရအခက်ခဲရင်ဆိုင်နေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။နှစ်သက်ကလေးကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့တရုတ်မြန်မာနယ်ဆက်ဆန်းအောင်ဒုက္ခသည်စခန်းနဲ့မုန်ကဆုမကားရံနေရာတွေကဒုက္ခသည်တွေဟာအစိုးရနေမြေဝိုင်းမော်မြို့ဒုက္ခသည်စခန်းကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံအမိကနေဗိုလ်ချုပ်အောင်ဆန်းတံတားဘလူးကျွန်းဆိုပြီးတော့မေလ9ရက်နေ့မှာ NLD အစိုးရကနေဖွင့်လှစ်ခဲ့ပါတယ်။NLD အနေနဲ့ကတော့ဗိုလ်ချုပ်အောင်ဆန်းရဲ့ပုံရိပ်ကိုမြင့်တင်ချင်လို့အမိပေးထားပေမဲ့ဒေသခံတွေကတော့ဒီလုပ်ရဟာဒီမိုကရေစီအနိုင်ကျင့်မှုလို့ပြောဆိုမှုတွေရှိနေပါတယ်။မင်းရဲ့စနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မော်မီနယ်မော်လမြိုင်ချောင်းဆောင်မြစ်ကူတရားကိုဗိုလ်ချုပ်အောင်ဆန်းတရားမြည်ပေးတာနဲ့ပတ်သက်ပြီးမေလ9ရက်နေ့မှာဖွင့်လှစ်တဲ့ပွဲမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြစ်ကသူ့ရဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားသွားခဲ့ပါတယ
်ဒီကောင်ကလည်းဒီကကိုယ်ကိုယ်ပြည့်တဲ့ပြီအဖြစ်ကိုကိုယ်ကိုယ်ရတာ
ဒါပြင်နောက်နောက်မှာလည်းတရအမိတွေကိုမြင့်သေးတနိုင်ငံရဲ့သူရဲကောင်နိုင်ငံတော်ကောင်းဆောင်တွေရဲ့အမိတွေနဲ့လိုအပ်တယ်လို့ဂုံပြုတ်ကပီးထိုးပေးတည်တယ်လို့လည်းဦးဝင်းမြစ်ကပြောသွားပါတယ်။မွန်ပြည်နယ်ဆိုရဖွဲ့ကရင်တိုင်းရနာရေးရဝန်ကြီးဦးစောအောင်မြစ်ခိုင်ကလည်းတရအမိနဲ့ပတ်သက်ပြီးသူ့ရဲ့အမိကိုအခုလိုပြောပါတယ်
။ဒီသာဖွဲ့ဆရာဖြစ်တော့ကောင်းဆောင်မြို့နယ်ရဲ့ပုပ္ပုတ္တပြမှုတဟုန်လုံးနဲ့ဖြစ်သွားနိုင်တယ်။နာမည်နဲ့ပတ်သက်လို့ကတော့ကျွန်တော်ဒီဘုံကျောင်းဆိုင်တရားဆိုတာကျွန်တော်ဘာမှကန့်ကွက်စရာမရှိဘူး။
NLD ဆိုရအနေနဲ့ဒေသခံလူတုတွေရဲ့စန္ဒကိုလေးမထားပဲတပတ်တပ်လှုပ်ဆောင်သွားတယ်လို့သရအမည်ပြောင်းတာကိုကတ်ကွက်နေတဲ့ဒါလွင်သရချောင်းဆောင်ဆိုင်ရာလူတုလှုပ်ရှားမှုကော်မတီကဥဆောင်သူမင်းအောင်မွန်ကပြောပါဗျာ
။ဘလူးကျွန်းချောင်းသရကသူကစောက်တဲ့ကောင်ကသရချောင်းဆောင်သူပြင်ပြီးတော့
စဆောက်ခဲ့တယ်နောက်ပိုင်းကျတော့အမိပြောင်းလာတဲ့အချိန်မှာတရက်ခံဆန္ဒကိုယူပေးနေတာပြောပါတော့လက်ချင်လို့လုပ်ရတဲ့ပုံစံအဲ့ဒီသဘောကမော်တီဗေးတူတွေကထောက်ပြပေးတာပေါ့
မြေကူတရာကိုဦးတိုင်ဆိုင်ဆိုရလက်ထက်ကတန်လွင်တရာချောင်းဆောင်မီနဲ့စီမံကိန်းစခဲ့ပေမဲ့ NLD ဆိုရလက်ထက်မှာဘူချောင်းအောင်ဆန်းတရာအမည်ဖြင့်ပြည်သူ့လွှတ်တော်ကပြောင်းလဲအတည်ပြုခဲ့ပါတယ်တရာဖွဲ့ပွဲကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ပြည်တော်စုဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်ပဲခူးတိုင်းကရင်ပြည်နယ်တနင်္လာရီတိုင်းဒေသကြီးကဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေ NLD ဖွဲ့ဝင်တွေထောင်နဲ့ချီတက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့ရှမ်းအမျိုးသားအဆင့်ဘုံနိုင်ငံရေးရည်တည်ချက်ရယူဖို့ရှမ်းပြည်အရေးဖြေရှင်းနိုင်ဖို့21ရာစုပင်လယ်ညီလာခံဒုတိယအကြိမ်မှာပြည်အောင်စုအရေးငြိမ်းချမ်းရေးစတဲ့အရေးတွေကိုပူးပေါင်းဖော်ဆောင်နိုင်ဖို့ရှမ်းကောင်းဆောင်နဲ့ရှမ်းလူမျိုးအသင်းအဖွဲ့ကိုယ်စားလှယ်တွေပါဝင်တဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU နှစ်ပတ်လည်ညီလာခံကိုထိုင်းနိုင်ငံချင်းမှန်မြို့မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်21ရာစုပင်လုံညီလာခံဒုတိယအကြိမ်မှာရှမ်းအမျိုးသားတွေဘာလို့အပ်နေပါသလဲရှမ်းပြည်အတွက်ဘာတွေလုပ်ဖို့ပြင်ဆင်နေကြပါသလဲဆိုတာကိုနမ်ဟ ோம் ကနေ CSSU အတွင်းရေးမှူးအဖွဲ့ဝင်လည်းဖြစ်တဲ့ဆိုင်းလိတ်ကိုတွေးဆမေးမြန်းထားပါတယ်
21ရာစုပင်လုံညီလာခံဒုတိယအကြိမ်ပြင်ဆင်နေချိန်မှာ CSSU အနေနဲ့ရှစ်ဆက်ပါတွေလှုပ်ဆောင်မလဲဆိုတာကိုပြောခွင့်ရဆိုင်လက်ကအခုလိုစပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလူမျိုးလိုက်လုပ်တဲ့နေရာမှာကျွန်တော်ရှမ်းလူမျိုးကလုပ်ခွင့်မရဘူးတကယ်တော့လုပ်မယ်ဆိုလို့ရှိရင် CSSU အနေနဲ့ဘယ်မှမဟုတ်တော့ပါဘူး။ဒါ CSSU ရဲ့ထူဆောင်မှုနဲ့ CSSU ရဲ့လက်တွဲပူးပေါင်းဆောင်ရွက်မှုကိုဆက်လုပ်ရမှာရှိပါရဲ့။ဒါပေမဲ့တပ်မတော်ကတောင်ကြီးမှာလုပ်ဖို့ကိစ္စကိုတော့တန့်တတ်နေတယ်။ကန့်ကွက်ထားတာပေါ့။ဆိုတော့ကျွန်တော်ကလည်းတောင်ကြီးမှာမလုပ်ရရင်ကျွန်တော်ရှမ်းမြို့သားအဆင့်ဆိုရင်ဟိုစကလုံးနဲ့တောင်မှထိုက်တန်လို့ကျွန်တော်ယူဆတယ်။ဒါကြောင့်မို့လို့တောင်ကြီးမှာဖြစ်နိုင်အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်သွားဖို့ရှိပါရဲ့။
ဟုတ်ကဲ့ရှမ်းပြည်မှာရှမ်းလူမျိုးကြီးပဲရှိမနေတော့ရှမ်းပြည်သားချင်းချင်းတိုက်ပွဲတွေလည်းဖြစ်နေတယ်ဒီတော့တခြားလူမျိုးတွေနဲ့အတူတကွတွန်တွဲနေထိုင်ဖို့ဆိုတာကတော့ဘယ်လိုပြင်ဆင်ထားပါသလဲရှင
်အဓိကကကျွန်တော်ရှမ်းပြည်တိုင်းရင်းသားဒီအကုန်လုံးလက်ခံနိုင်တဲ့ဒီနယ်ရဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပေါ်ပေါက်အောင်ကျူးပန်းပါအဲ့ဒီဖွဲ့စည်းပုံခြေခံဥပဒေမှာတိုင်းရင်းသားအားလုံးရဲ့ခွင့်ရေးကိုညီတူညီမျှအချိုးကျကျွန်တော်တို့ပေါ်ဆောင်နိုင်ပြီးဖြတ်သွင်းနိုင်ပြီဆိုလို့ရှိရင်ဒါညီညွတ်ရေးကိုအများကြီးထောက်ပံ့ဖြစ်စေနိုင်တယ်
တိုက်ပွဲတွေကလည်းအခုထပ်ထိရှိနေသေးတော့လက်တွေ့ကြလှုပ်ဆောင်နိုင်ဖို့ကဆရာတို့ဘယ်လိုလုပ်မလဲရှင
်လောလောဆယ်တပ်မတော်အနေနဲ့ကပြည်တော်စုငင်းချင်းညီလာခံကျင်းပနေတဲ့အချိန်မှာတိုက်ပွဲတော့ရပ်ထမ်းမယ်ဒါလောက်ပဲပြောထားတာ ਉਹ ဆိုတော့ဒီညီလာခံကြီးပြီးသွားရင်ထပ်ပြီးတော့တိုက်အောင်မှလာဆိုတဲ့ပုံစံမျိုးကျွန်တော်စဉ်းစားစရာဖြစ်ပါတယ်ဒါကြောင့်မို့လို့အစိုးရဘက်ကနေပြီးတော့မှသဘောထားကြီးစွာနဲ့တိုက်ခတ်တိုက်ခိုက်မှုတနိုင်ငံလုံးအတိုင်းအတာသူကစပြီးကြေညာဖို့လိုအပ်ပါတယ်အဲ့လိုကြေညာနိုင်မှသာကျွန်တော်အားလုံးညှော်မှန်းတဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာဖြစ်အောင်အောင်မြင်လုပ်နိုင်တယ်လို့ကျွန်တော်ယုံကြည်တယ်
အစိုးရနဲ့တက်မတော်ကတော့ဝေးလံခေါင်ဖျားတဲ့ထိုင်းနယ်စမုံတော့မုံထားတို့မဟုတ်မိုင်းပန်မှာပဲရှမ်းအမျိုးသားတွေအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ခွင့်ပြုထားတာဖြစ်ပါတယ်။ဒါပေမဲ့ရှမ်းတွေကတော့မေလ24ရက်နေ့ပြည်ထောင်စုငင်းချမ်းရဲ့ညီလာခံတို့မဟုတ်21ရာစုပင်လုံညီလာခံဒုတိယအကြိမ်မကျင်းပမီတောင်ကြီးမြို့မှာရှမ်းအမျိုးသားတွေအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလုပ်ဆောင်နိုင်ဖို့ပြင်ဆင်နေကြပါတယ်ရှင်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။တနင်္ဂနွေလုံးအပြစ်ခံရစီသဘောတူစာချုပ် NC လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC အဖွဲ့နဲ့ညီနိုင်သွားဖို့မွန်ပြည်သက်ပါတီရဲ့ဘဟုကော်မတီအစည်းအဝေးကနေသဘောတူဆုံးဖြတ်ခဲ့ကြပါရယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာသွားရောက်ပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1 239 2 3 5 5 5 4ဖြစ်ပါတယ်။ ပါဝင်ဆွေးနွေးမြေပြကြမယ်သောရရှင်တွေကိုဖိတ်ခေါ်ပါရရှင
်သောရရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
အမေရိကန်ပြည်ထောင်စုမှာခေါင်းဆောင်မှုအပြောင်းအလဲမကြသေးခင်ကဖြစ်ခဲ့လင့်ကစားအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးကတော့ယခင်အတိုင်းဆက်လက်တည်ရှိနေမှာဖြစ်ပါတယ်လို့အမေရိကန်ပြည်ထောင်စုအရှေ့တောင်အာရှဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကရုပ်မြင်သံကြားကတဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်ဒုသမ္မတမိုက်ပန့်စ်နဲ့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆင်တို့ဟာဆိုရင်အာရှပစိဖိတ်ဒေသတွင်းကမိတ်ဆွေနဲ့မဟာမိတ်တွေထံသွားရောက်လည်ပတ်ခဲ့ပြီးဖြစ်ပါတယ်ကာကွယ်ရေးဝန်ကြီး James Mattis ကလည်းနိုင်ငံ50ကကိုယ်စားလှယ်များပါဝင်တဲ့ Shangri-La Forum အာရှဒေသလုံခြုံရေးထိပ်သီးဆွေးနွေးပွဲကိုလာမယ့်ဇွန်လကျရင်တွားရောက်တက်ရောက်မှာဖြစ်ပါတယ်။နိုဝင်ဘာလကျရင်လည်းသမ္မတ Donald Trump ဟာဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့ American ASEAN ဒါမှမဟုတ် ASEAN အရှေ့အာရှထိပ်သီးဆွေးနွေးပွဲဘီယန်နာမှာကျင်းပမဲ့ APEC ခေါ်အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးဆွေးနွေးပွဲတို့ကိုတက်ရောက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသတွေမှာရှိတဲ့မိတ်ဆွေနိုင်ငံတို့အကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာဆွေးနွေးညှိနှိုင်းကြရမယ့်အရေးအကြီးဆုံးအချက်ဖြစ်တယ်လို့ဒုလက်ထောက်ဝန်ကြီးမာဖီကဆိုပါတယ်။အမေရိကန်ပြည်ထောင်စုအတွက်အထူးသဖြင့်ဒီဒေသနိုင်ငံများနဲ့ဆက်ဆံရေးဟာအင်မတန်အရေးကြီးပါတယ်။အာဆီယံတစ်ခုလုံးတပေါင်းတစည်းတည်းရှိနေခြင်းဟာအမေရိကန်ပြည်ထောင်စုအတွက်ဒုရယ်ကြီးမားတဲ့ကုန်သွယ်ဘက်ဖြစ်ပြီးယင်းနီးမြုပ်နှံနိုင်တဲ့အခွင့်အကောင်းလည်းဖြစ်ပါတယ်။ကျွန်တော်တို့ဟာကုန်သွယ်ရေးကိုချက်ထွင်ခြင်းပါတယ်။ဒီလိုချက်ထွင်တဲ့နေရာမှာလွတ်လပ်မှုရှိရမှာဖြစ်တယ်လို့တရားမျှတမှုရှိရမှာဖြစ်တယ်လို့သူကဆိုပါတယ်အလားတူအရေးကြီးတဲ့ကိစ္စတစ်ခုကတော့တောင်တရုတ်ပင်လယ်အတွင်းရေကြောင်းတွလာမှုလွတ်လပ်ခွင့်နဲ့ဆက်ဆက်နေတဲ့ကိစ္စဖြစ်တယ်လို့လည်းမစ္စတာမာဖီကပြောပါတယ်တောင်တရုတ်ပင်လယ်ဟာအတားအဆီးကင်းမဲ့သောရောင်းဝယ်ရေးနဲ့ခီးတွလာရေးနယ်မြေဖြစ်တင်ပါတယ်နိုင်ငံအများပြားနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးဒီကိစ္စအတွက်ဒီဒေသရဲ့လွတ်လပ်စွာခီးသွွာလာခွင့်နဲ့ကုသန်းရောင်းဝယ်ခွင့်အပေါ်အဓိကမိခိုအားထားနေရတာဖြစ်ပါတယ်။ဒါကြောင့်ကျွန်ုပ်တို့အနေနဲ့ဒီကိစ္စမှာပါဝင်ထမ်းဆောင်မှုလိုအပ်တာဖြစ်တယ်လို့အရှေ့တောင်အာရှဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြလို့ပြပါပြီ။
နားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။တောက်ကြနေနေနေခင်အစီအစဉ်အတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
American သမ္မတ Donald Trump ကသူ့ကိုစုံစမ်းစစ်ဆေးမှုလုပ်နေတာရှိမရှိ FBI Federal စုံစမ်းစစ်ဆေးဌာနအကြီးအကဲ James Comey ကိုမေးမြန်းခဲ့တယ်လို့ Jet The Brain မှာပြောပါတယ် Mr. Comey ကိုသမ္မတ Trump ကအင်္ဂါနေ့မှာအလုပ်ဖြုတ်ပစ်ခဲ့တာကနေနိုင်ငံရေးမုန်းနှင်းတစ်ခုပေါ်ပေါက်လာစေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာတွေရှိလာနိုင်မလားဆိုပြီးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ပြည်내နိုင်ငံသမ္မတရွေးကောက်ပွဲကာလအတွင်းပြင်သစ်အင်တာနက်ကွန်ရက်တွေကိုရုရှားကထိုးပေါက်ခိုးဝင်ခဲ့တယ်ဆိုတော့ကိုပြင်သစ်တာဝန်ရှိသူတွေကိုကြိုတင်ပြီးအသိပေးခဲ့တယ်လို့ American လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကလွှတ်တော်ကြားနာပွဲမှာပြောပါတယ်ပြင်သစ်ရွေးကောက်ပွဲကာလအထူးသဖြင့်ဒုတိယအကြော့ရွေးကောက်ပွဲမလုပ်ခင်သတင်းပတ်တွေထဲမှာရုရှားရဲ့ online ပေါ်မှာဖောက်ထွင်းခိုးဝင်မှုတွေတိတိတားတားရှိခဲ့တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်အနောက်မြောက်ပိုင်းဒေသမှာဆွမ်းအုပ်ဖွဲ့ကိုချိန်မုန်းတဲ့စစ်စင်တစ်ခုမှာဘင်္ဂလားဒေ့ရှ်ရဲတွေကအင်ဂျင်ကိုဝင်ရောက်စီးနှင်မှုအတွင်းစစ်သွေးကြွ9ဦးနဲ့မိသက်သမားတူတေဆုံးခဲ့ရပါတယ်။တေဆုံးသူတွေထဲမှာဘင်္ဂလားဒေ့ရှ်ဂျမူတာမူဂျာဟီဒင်အကြမ်းဖက်အဖွဲ့မှပါဝင်သူနဲ့ဆက်နွယ်နေသူတူလည်းပါဝင်ပါတယ်။ပြင်းပြင်းထန်ထန်လေ့ကျင့်ခန်းလုပ်သူတွေအနေနဲ့ကိုယ့်အသက်ထက်ကိုယ့်နှစ်ပိုးပြီးအရွယ်တင်နိုင်တာကိုလေ့လာမှုတစ်ခုကတွေ့ရှိခဲ့ပါတယ်။လေ့ကျင့်ခန်းလုပ်ကြသူတွေရဲ့ခန္ဓာကိုယ် cell တွေတဲကရင့်ရော်စေတဲ့အရာတွေကိုနှောင့်နှေးစေနိုင်တယ်ဆိုတာကို Brigham Young တက္ကသိုလ်ကလုပ်တဲ့လေ့လာမှုတစ်ခုမှတွေ့ရှိတာပါ။အသက်ရွယ်ကြီးလာတာနဲ့အမျှ chromosomes တွေရဲ့အစွမ်းကအဖုံးတွေလိုဖြစ်နေတဲ့ telomere တွေရဲ့အွယ်ပိုးပြီးတိုလာတာကြောင့်တဖြည်းဖြည်းနဲ့ cell တွေပျက်စီးယိုယွင်းလာစေတာဖြစ်ပါတယ်။လေ့ကျင့်ခန်းပုံမှန်လုပ်သူတွေရဲ့ telomere တွေကတော့လေ့ကျင့်ခန်းမလုပ်သူတွေအတွက်တိတိတသာပိုးပြီးရှိပါတယ
်။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်ဆူမြတ်မွန်ဖြစ်ပါတယ်။ engineer ကတော့ John Elson ပါရှင်။တောက်ကြနေနေတဲ့ King VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ engineer နိုင်ပါ။
This program has come to you from the Voice of America, Washington.